စီးရီးယားနိုင်ငံရှိပိုင်းကနေအမေရိကန်တပ်ဖွဲ့ဝင်အများစုကိုရုတ်သိမ်းနေပြီဖြစ်ပေမဲ့ရေနံနှွေးနှွေးနဲ့ရေနံလုပ်ငန်းနေရာတွေကို IS အကြမ်းဖက်ဝါဒီအဖွဲ့ရန်ကနေကာကွယ်နေတဲ့တပ်ဖွဲ့အင်အားကိုတိုးမြင့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရေနံနှွေးနှွေးကို ISIS ရန်ကနေကာကွယ်ဖို့ဒါယာအဇော်ဒေတာကတပ်ဖွဲ့အင်အားကိုတိုးမြင့်ရေလှုပ်ဆောင်နေပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကတောက်ကြနေမှာသတင်းတော်တွေကိုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ရဆာစမျိုးတော်မှာမြောက်အတ္တလန္တိစာချုပ်အဖွဲ့နေတိုးနဲ့ဆွေးနွေးပွဲတွေလုပ်ပြီးတဲ့နောက်ဝန်ကြီးအက်စပါကလည်းလို့ပြောတာပါ။စီးရီးယားရှိမြောက်ပိုင်းမှာအမေရိကန်ထူတပ်ဖွဲ့ဝင်1100လောက်ကိုစစ်ထားပြီးတော့ IS အစွန်းရောက်အဖွဲ့ကိုအပြီးတိုင်ချိန်မုံနိုင်ရေးအမေရိကန်ဦးဆောင်တဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အများအဖြစ် Court Syria Democratic တပ်ဖွဲ့ SDF နဲ့ကြည်ကြဲပြန့်ပြန့်ပူးတွဲလှုပ်ဆောင်နေတာပါ။ IS တွေထိန်းချုပ်ထားတဲ့နောက်ဆုံးနေမြေကိုပြီးခဲ့တဲ့မတ်လမှာသိမ်းပိုက်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့ SDF တပ်ဖွဲ့တွေဟာကြံနေသေးတဲ့ IS လျှို့ဝှက်အဖွဲ့လေးတွေကိုရှင်းလင်းတာကောင်းပြန်မထောင်လာနိုင်အောင်တားဆီးတာတွေကိုလုပ်ခဲ့ကြပါတယ်။ဒါပေမဲ့ဒီလအစောပိုင်းမှာတော့အမေရိကန်တပ်ဖွဲ့တွေကိုပြန်ရောက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့ပါတယ်။အဲဒီနောက်မှာတူရကီဆွေရကအကြမ်းဖက်ဝါဒီတွေဖြစ်သူတို့သတ်မှတ်ထားတဲ့ခတ်လက်နက်ကင်တွေကိုအဲဒီဒေသကနေရှင်းထုတ်ဖို့ဝင်တိုက်ခဲ့ပါတယ်။